အိန္ဒိယအရှေ့မြောက်ဘက်ဒေသတစ်ခုမှာစစ်သွေးကြွတွေလှုပ်ရှားနေတဲ့ဆိုတဲ့စစ်သွေးကြွတွေဟာမြန်မာနိုင်ငံနယ်နိမိတ်အတွင်းကိုအခြေစိုက်ထားတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်အိန္ဒိယနိုင်ငံအပေါ်ဆန့်ကျင်တိုက်ခိုက်နေသူတွေကိုမြန်မာနိုင်ငံရဲ့နယ်နိမိတ်နေမျိုးကိုတုံ့ပြန်ပြုမှမဟုတ်တဲ့အကြောင်းမြန်မာအစိုးရကတနင်္လာနေ့မှာအာမခံချက်ပေးလိုက်ပါတယ်။ဒီလိုအာမခံချက်ကိုနိုင်ငံတော်အကြံပေးပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကနေပြည်တော်မှာရောက်ရှိနေတဲ့အိန္ဒိယပြပရေးရာဝန်ကြီးဆက်ရှမာစဝရတ်နဲ့တွေ့ဆုံချိန်မှာပြေးခဲ့တာဖြစ်တယ်လို့အိန္ဒိယသတင်းမီဒီယာတွေပေါ်မှာဖော်ပြထားပါတယ်။တဘုံနေအနေနဲ့မြန်မာနိုင်ငံပိုင်နေနမိတ်အတွင်းကနေလှုပ်ရှားနေတာကိုသဘောတူထောက်ခံခြင်းမရှိကြောင်းပြောဆိုလိုက်ပြီးဒီကိစ္စနဲ့ပတ်သက်လို့82နိုင်ငံပူးပေါင်းဆောင်ရွက်ကြဖို့လည်းအကြံပြုခဲ့တယ်လို့ဆိုပါတယ်။အိန္ဒိယစစ်တပ်ဟာ National Socialist Council of Nagaland NSCN အဖွဲ့ရဲ့ Kaplan အဖွဲ့ကိုတိုက်ခိုက်ဖို့အတွက်မြန်မာနေနမိတ်အတွင်းကိုဝင်ရောက်ခဲ့ရတယ်ဆိုတဲ့သတင်းကို Indian Express သတင်းစာမှာတင်းငွေနေကဖော်ပြခဲ့ပြီးတဲ့နောက်တနေ့မှာမြန်မာနိုင်ငံဘက်ကအခုလိုအမခံချက်ပေးလိုက်တာဖြစ်ပါတယ်။အိန္ဒိယဆိုရဟာပြီးခဲ့တဲ့ဩဂုတ်လအတွင်းတခြား NSCN အဖွဲ့တစ်ခုနဲ့လည်းညဉ့်ညံရေးစာချုပ်လက်မှတ်ရေးထိုးခဲ့ပါတယ်ခင်ဗျာ။